ပြင်သစ်နိုင်ငံပါရီမြို့တော်မှာဓာရှည်တွေကိုင်ဆောင်ထားသူတယောက်ကလူးပြလိုက်ထဲကိုဝင်ဖို့ကြိုးစားစဉ်မှာပြင်သစ်စစ်သားတယောက်ကပြစ်ခတ်ခဲ့တဲ့အတွက်ဒဏ်ရာရသွားပါတယ်။တောက်ချာနေမနဲ့9နိုင်လောက်မှာကြောပွဲတလုံးလွှဲထားပြီးတော့လက်နှစ်ဖက်လုံးမှာဓာရှည်တွေကိုင်ဆောင်ထားသူတယောက်ကပြားတိုက်ဆိုင်ကန်းတွေရှိရာနားက14ကားနားကနေဆင်းလာစဉ်မှာကင်းလှည့်စစ်သား4ယောက်ကိုမြင်တဲ့အခါအလာအရှင်မြတ်ဟာချီးမြတ်တယ်လို့အဓိပ္ပာယ်ရတဲ့အာရဗီလိုအလာဟူအက်ကဘာလိုအော်ဟစ်ကစစ်သားတွေစီကိုပြေးလာတိုက်ခိုက်ခဲ့တယ်လို့ပြင်သစ်အစိုးရရှေ့နေဖရန်စွာမော်လင်ကပြောပါတယ်တိုက်ခိုက်မှုအတွင်းမှာစစ်သားနှစ်ယောက်ဒဏ်ရာရခဲ့ပြီးတော့တိုက်ခိုက်သူကိုပြန်လည်ပြစ်ခတ်တဲ့အတွက်အဲ့ဒီသူဒဏ်ရာပြင်းပြင်းထန်ထန်ရသွားတယ်လို့မစ္စတာမော်လင်ကတောက်ချာနီညကသတင်းစာရှင်းလင်းပွဲမှာရှင်းပြပါရယ်အကြမ်းဖက်တိုက်ခိုက်မှုဟုတ်မဟုတ်ဆိုတာကိုစုံစမ်းစစ်ဆေးနေတယ်လို့လည်းသူကပြောပါရယ်လူးပြတိုက်မှာဒီပိရမစ်ပုံဖန်နဲ့လုပ်ထားတဲ့အမိုးအောက်နေရာမှာစာအုပ်ဆိုင်နဲ့အမှတ်တရပစ္စည်းအယောင်ဆိုင်တွေရှိပါရယ်ပြီးခဲ့တဲ့နှစ်တွေအတွင်းလူပေါင်းရာနဲ့ချီသေဆုံးခဲ့တဲ့တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ပြင်သစ်နိုင်ငံမှာအရေးပေါ်အခြေအနေထုတ်ပြန်ထားစေဖြစ်ပါရယ်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်နိုင်ငံသားခီးတဲ့တွေလာရောက်မှုကျဆင်းသွားခဲ့ပြီးတော့ပဲရစ်မြို့ကအထင်ကရလူးပြတိုက်စီကိုလာသူအရေးအတွက်အခုမှတဖြည်းဖြည်းပြန်လည်များလာနေချိန်မှာအခုလိုတိုက်ခိုက်ဖို့ကြိုးစားမှုဖြစ်ခဲ့တာပါလောလောဆယ်မှာဒီပြတိုက်ကိုယာယီပိတ်ထားပါတယ်ပြင်သစ်မှာအထွေထွေရွေးကောက်ပွဲကျင်းပဖို့သုံးလတောင်မလိုတော့ချိန်မှာလုံခြုံရေးနဲ့အကြမ်းဖက်တိုက်ခိုက်မှုအန္တရာယ်ဟာမဲဆန္ဒရှင်တွေရဲ့အဓိကစိုးရိမ်မှုဖြစ်နေပါတယ်ရှင်